ဩဂုတ်လ28ရက်ကစခဲ့တဲ့မွန်ဂိုဒေသတိုက်ပွဲဟာဒီကနေ့9ရက်မြောက်နေ့အထိဆက်ဖြစ်နေတယ်လို့လက်ရှိတိုက်ပွဲအခြေအနေကို VOE ကိုပြောပြခဲ့တဲ့မွန်ဂိုဒေသခံတူကပြောပါတယ
်။မနေ့ကသူက10နိုင်မိပါလာပေါ်တော့အဲ့မှာ7နိုင်ရှိတော့ဖြစ်တာပေါ့နော်။အခုဖြစ်နေတာပေါ်ဆက်ကဝင်းရင်ဖန်ဝင်းဖန်မာနီရှူနဲ့ပေါင်းမျိုးချရတယ်မှာပေါ့နော်။အဲမွန်ဂိုအနေနဲ့ကြားတယ်ပြတ်တဲ့ပြီးကြားတာပေါ့နော်။တခါလေးကလုံးလုံးလုံးစိုက်ကြတယ်တခါလေးဒီကနေ့ကတော့တော်တော်များများပေါ့နော်သူကစနေတိုင်းတော့မကြောက်ဘူးဟိုပွန်တတရတော့တရင်တော့ကျွန်တော်တို့စီပြောတော့ပြောပြရတယ်မနေ့ကတော့တော်တော်လည်းလည်းကြာတာတန်ဒူးတွေ9ရက်ဖြီးခိုင်းတယ်လို့ပြောတာပေါ့နော်မနေ့ကပေါ့ညာညာရတာပေါ့အဲဒီတော့လူတော့မရှိဘူးပေါ့နော
်လူထိခိုက်မှုရှိတယ်လို့ပြောတယ်ပန်စီတိုင်းရွာကိုဖုန်းခေါ်ဆိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးMNDA ကိုကန်အဖွဲ့ပြန်ကြားရေးဌာနကတော့ဒီကနေ့စစ်ကောင်စီတပ်နဲ့ MNDA အကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့မနေ့ကမွန်ဂိုဒေသမန်မွန်ရွာနဲ့လောကူရွာကြားမှာလည်းတိုက်ပွဲပြင်းထန်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့မွန်ဂိုဒေသဘက်မှာ MNDA နဲ့တိုက်ပွဲဖြစ်ပွားတာကြားသိရကြောင်းဒါပေမဲ့အခြေအနေအသေးစိတ်ကိုမသိရကြောင်းပြောပါတယ
်။ကချင်ပြည်နယ်ဘက်မှာတိုက်ပွဲတိုက်ပွဲဖြစ်ပွားတာချောင်းမြဘက်မှာကတော့မွန်ဂိုဘက်မှာလည်းမွန်ဂိုဒေသမွန်ဂိုဆိုင်တဲ့ဘက်မှာ MNDA နဲ့တိုက်ပွဲဖြစ်တဲ့ဆိုတော့တရင်တော့ပဲတက်ပါတယ်။ဒါမှအဲ့ဒီတင်းကတော့အဲ့ဒီလိုဒီနေရာကျွန်တော်ဘာမှမကြားရသေးတော
့ MNDA ကိုကန်တပ်ဖွဲ့တွေကတော့လက်ရှိတိုက်ပွဲဟာစစ်ကောင်စီတပ်နဲ့သူတို့တပ်ကြားဖြစ်ပွားတာဖြစ်ကြောင်းသတင်းထုတ်ပြန်ထားပေမဲ့သတင်းမီဒီယာတချို့က MNDA နဲ့ KIA ပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲဖြစ်ပွားကြောင်းဖော်ပြထားတာရှိပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့ MNDA နဲ့ KIA ကြားတရားဝင်ပူးပေါင်းဆက်ဆံရေးလုပ်တာမရှိကြောင်းဒါပေမဲ့အဲ့ဒီဒေသဘက်မှာ KIA တပ်မှ6အခြေစိုက်ထားတာကြောင့်သူစစ်စင်လာရင်ခုခံတိုက်ခိုက်တာတော့ရှိကြောင်းပြောပါတယ
်ကျွန်တော်တို့နဲ့ရေဘုံပူပေါင်းပြီးမှစစ်စင်ရဲ့လုပ်တာတော့မရှိပါဘူးအဲဒါမှတခုရှိတာကတော့အဲ့တက်မှာကျွန်တော်တို့ရဲ့တက်ဆွတ်ထားတဲ့နေရာဒီမှာအဲဒီစစ်ကောင်စီတက်သူစစ်စင်လာလို့ရှိတော့ကျွန်တော်တို့ကခုခံတိုက်ပွဲတော့ရှိမှာပါဒါနဲ့ရေဘုံပေါ်တော့သူတို့နဲ့ဒီဘူဟာပေါင်းပြီးမှတက်ပွဲရှိတာတော့ရှိတယ်
တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်နယ်မွန်ဂိုဒေသဘက်မှာဇလန်လာကလေးကတိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးအခုဆိုရင်တလားကျော်ကြာမြင့်ခဲ့ပြီဖြစ်ပါတယ်။ဩဂုတ်လ3ရက်ကကျူကုတ်ပန်ဆိုင်ဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်လဲဖိုင်ကောင်းရွာဘက်ကစစ်ဆောင်1500လောက်ဟာတရုတ်မြန်မာနယ်စပ်မှာခိုးလုံနေကြရသလို28ရက်နေ့မှာစဖြစ်ခဲ့တဲ့မွန်ဂိုဒေသအတွင်းတိုက်ပွဲကြောင့်ကောင်းလုံနန်းဟာမန်ခုံနောင်လန်စတဲ့ရွာတွေကလူ900လောက်ဟာမွန်ဂိုမျိုးကိုတိမ်းရှောင်နေကြရပါတယ်။ဇလန်လာအတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဖောင်းဆိုင်ဘက်ကဒေသခံ200လောက်ကလည်းတရုတ်နယ်စပ်ဘက်ကိုတိမ်းရှောင်နေရဆဲဖြစ်ပါတယ်ခင်ဗျာ။